တင်းစေအခုမြန်မာသမ္မတဦးထင်းချောဟာဆိုလို့ရှိရင်ဒီကနေ့ပေါ့နော်ဒီဩဂုတ်လ29ရက်နေ့မှာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့သူတို့တွေ့ကြမယ်တွေ့ပြီးလို့ရှိရင်ဒီကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာကိစ္စတွေကိုဆွေးနွေးကြမယ်ပြောပါတယ်အဓိကအားဖြင့်ဆိုတော့ဘာတွေပုံများဒီကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုလို့ပြောတဲ့နေရာမှာဘာတွေများအဓိကထားဆွေးနွေးကြမယ်ထင်ပါဘေကန်သားတွေများဦးစားပေးပါဝင်ပါမလဲခင်ဗျဟ
ုတ်ကဲ့ပထမကုန်သွယ်ရေးပြောလို့ရှိရင်အိန္ဒိယဘက်မှာကြားထဲမှာတရားဝင်နေဆက်ကုန်သွယ်ရေးပုံငယ်တဲ့1993ကစလို့ရှိရင်ဒီနေ့ထိကြည့်ရင်နေဆက်ကုန်သွယ်ရေးကထင်သလောက်ပေါ့ပေါ့ရော်ရော်မရှိဘူးခင်ဗျအဲ့ဒါကတော့နှစ်ဖက်နိုင်ငံရဲ့အောက်ခြေအခြေခံမကောင်းမှုတွေပေါ့ပမာပြည်ကလက်မဆက်သွေးညံ့တာနဲ့အိန္ဒိယဘက်ကလုံခြုံရေးညံ့တာကြောင့်ကောင်းကောင်းမဖြစ်ထွန်းခဲ့ဘူးဒါကြောင့်အခုလုံရင်လည်းပဲဒါတွေကိုဖြစ်ရှိမှုကအချိန်တော်တော်ယူအောင်မှဖြစ်တဲ့တွေ့ကျွန်တော်တို့တင်ပေါ်လန်းလေးချောင်းလန်းကနေပြီးတော့ကုသမှုကိုပဲအဓိကထားလိမ့်မယ်လို့ကျွန်တော်ထင်တယ်ခင်ဗျအဲ့ဒီအခါမှာအိန္ဒိယဘက်ကလိုချင်တာတွေဗမာပြည်ဘက်ကလိုချင်တာတွေအမျိုးမျိုးမှာဗမာပြည်ကတော့အဓိကအိန္ဒိယလိုချင်တာကတော့ဟိုကောက်ပဲသိနံပေါ့ကောက်ပဲသိနံတော့မှာအဓိကတော့ပဲအမျိုးမျိုးကိုအိန္ဒိယအမှတ်လိုချင်ပါတယ်အဲဒါကြောင့်လည်းပဲအိန္ဒိယကနေပြီးတော့ဒီနိုင်ငံရေးဝန်ကြီးဆွတ်မဆော့ရက်စ်လာတို့ကလည်းပဲပြောတာကပဲဆိုင်နည်းတွေကိုနည်းပညာတွေအတက်ပညာတွေကိုအိန္ဒိယကပေးမယ်ဆိုရင်ဒါတော့ကောင်းတယ်ခင်ဗျအဲဒါကျွန်တော်တို့နိုင်ငံရဲ့တောင်သူလယ်သမားတွေလည်းဤပညာတွေရပြီးအလောက်ကန်ခွန်လန်းနဲ့နောက်ရောင်းကုန်ဝယ်ခွင့်မှလည်းပို့ပြီးတော့ဟလာစိတ်ကွက်ကြီးကြီးရနိုင်တယ်လို့ယူဆပါတယ်နောက်တစ်ခါအိန္ဒိယဘက်ကကျွန်တော်တို့လိုချင်တာလို့ရတဲ့နာကတော့အနည်းဆုံးစီးဝါပစ္စည်းပေါ့ကျွန်တော်ပမာပြည်ကိုကောင်းကောင်းရသေးရင်တည်းအိန္ဒိယနိုင်ငံကစနစ်တကျဝယ်ရလို့ရှိရင်စီးဝါPC ရဲ့အရင်အသွေးရောနောက်တစ်ခါဈေးနှုန်းရောကြည့်လိုက်လို့ရှိရင်ကျွန်တော်ပမာနိုင်ငံနဲ့ဓမ္မလိုက်လျောတဲ့အဆင်ပြေမယ်လို့ကျွန်တော်ယူဆပါတယ်။ကိုပစ္စည်းအမျိုးသားတော့အများကြီးရှိပါလိမ့်မယ်။သို့တော်အဲ့ဒီအများကြီးရှိတဲ့နေရာမှာကုန်သွယ်လမ်းကြောင်းနဲ့အဆင်ပြေတာမျိုးနဲ့ဈေးနှုန်းနဲ့အဆင်ပြေတာမျိုးပေါ့
။ဟုတ်ကဲ့။နောက်တစ်ခုကဒီအိန္ဒိယကနေပြီးတော့မြန်မာနိုင်ငံကနောက်အခုညီရနိုင်တဲ့တခြားကဏ္ဍတစ်ခုကတော့ဒီ IT နည်းပညာပေါ့နော်။အိန္ဒိယမှာရှိတဲ့ဒီIT နည်းပညာဟာဒီဘင်္ဂလားဆိုလို့ရှိရင်ဒါအမေရိကန်မှာရှိတဲ့ဒီဆီမီဗယ်လီပြီးလို့ရှိရင်ဒုတိယဆီမီဗယ်လီလို့တင်စားခံရလောက်အောင်သူ့ရဲ့နည်းပညာတိုးတက်တယ်အဆင့်မြင့်တယ်ပေါ့နော်အဲ့တော့အဲ့ဒီကဏ္ဍတွေမှာလည်းမြန်မာပြည်ကအများကြီးအကူအညီရနိုင်တယ်ထင်တယ်ဘာလို့ဆိုတော့မြန်မာနိုင်ငံဟာလည်း IT နည်းပညာနဲ့ပတ်သက်လို့တော်တော်လေးနောက်ကျကျနေခဲ့တာရှိတယ်ဆိုတော့အဲ့ဒီကနေပြီးအကူအညီတွေရပြီးတော့မြန်မာနိုင်ငံလည်းဟောပေါ့နော် stepping stone ဆိုသူ့အိန္ဒိယရဲ့နည်းပညာကိုကျွန်တော်အသုံးချပြီးကိုတိုင်းပြည်တိုးတက်ဖို့လှုပ်ဆောင်နိုင်မယ်ထင်တယ်
ဟုတ်ကဲ့အဲ့ဒါအမှန်ပဲခင်ဗျအဲဒီအတွက်လည်းပဲဟိုဗမာပြည်ကိုအိန္ဒိယကကူညီနေတာတွေဦးတန်းရွှေလက်ထက်ကလေးကရှိပါတယ်ဦးသိန်းစိန်လက်ထက်လည်းဆက်လုပ်တာရှိတယ်ဒါပေမဲ့အခုတိကြည့်လို့ရှိရင်သူကတော့ IT park ခေါ်တဲ့နေရာကိုတည်ဆောက်ရေးနဲ့သင်တန်းတချို့ပဲရှိတယ်ကျွန်တော်ကဒီတဲ့ဒီဖြစ်စေခြင်း ਨੇ ဘာကြောင့်လဲဆိုတော့ဒီ Silicon Valley လိုမျိုးပေါ့ဗမာပြည်မှာတခုရှိလာအောင်ကကျွန်တော်ကဂုံအတွက်မဟုတ်ဘူးကျွန်တော်တို့မြန်မာနိုင်ငံကလူငယ်တွေမှာဒီ IT နဲ့ပတ်သက်ရင်ဉာဏ်ကြီးဉာဏ်သွေးတော်တော်ထက်မြက်ကြတယ်လို့ကျွန်တော်ယုံကြည်တယ်သူတို့တော်ခွန်လန်းတဲ့အတတ်ပညာတွေတုတ်ပေးနိုင်မယ်ဆိုရင်ကျွန်တော်တို့ကအိန္ဒိယတခြားနိုင်ငံတွေတောင်တာနိုင်တယ်လို့ကျွန်တော်ယူဆတော့ဒီချီလန်းလန်းသင့်တယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာနောက်တစ်ခုကဒီသမရဦးထင်းကျော်ရဲ့ဒီအိန္ဒိယခီးစဉ်ဟာဒီတောင်ဆန်းစုကြည်တရုတ်နိုင်ငံကိုသွားပြီးမကြခင်ရပိုင်းအတွင်းမှာပဲသွားတဲ့ခီးစဉ်ပေါ့နော်အိန္ဒိယနိုင်ငံရဲ့ဝန်ကြီးကလည်းသမရဦးထင်းကျော်မလာခင်ရပိုင်းလေးမှာပဲလာပြီးတော့မြန်မာခေါင်းဆောင်တွေနဲ့တွေ့သွားတယ်။နောက်တရုတ်နဲ့အိန္ဒိယနိုင်ငံတို့ဟာလည်းမြန်မာနိုင်ငံကိုသူတို့ကဝိုင်းပြီးတော့မြန်မာနိုင်ငံကတရားစတာတွေမြန်မာနိုင်ငံမှာရှိတဲ့အရင်းမြစ်တွေကိုလိုချင်တဲ့ဆန္ဒရှိတာရဲ့ရင်းနှီးမြှုပ်နှံမှုစီးပွားရေးခွင့်လန်းတွေအခုမှပွင့်လာတော့အစည်းအဝေးခွင့်လန်းနေပို့လို့ကျင်လာကြအောင်သူတို့အပြိုင်ဆိုင်လွန်ဆွဲနေကြမြန်မာနိုင်ငံကိုသူကတာတယ်ငါတာတယ်ဆိုပြီးအပြိုင်ဆိုင်လွန်ဆွဲနေကြတဲ့အချိန်အခွင့်ကောင်းအခါကောင်းပေါ့နော်မြန်မာနိုင်ငံအတွက်ဖြစ်နေတော့ဒီသမရဦးထင်ကျော်ရဲ့ခီးစဉ်ဟာဟိုနိုင်ရှင်တယ်လို့ပဲပြောရမှာဒေါ်ဆန်းစုကြည်တရုတ်ပြည်သွားတော့ငါဆိုလို့ရှိရင်တရုတ်ကတံပလောက်ဗနရာကူညီမယ်တော့ဘာလို့သူကဘုံနဲ့ဘက်ကနဲ့သူကပေးလိုက်တာခရီးပေးလိုက်တာတွေရှိတယ်လေပြည်ရင်းညီညာရေးလုပ်ငန်းစဉ်တို့ဖွံ့ဖြိုးရေးလုပ်ငန်းစဉ်အတွက်တို့ဆိုပြီးတော့သူကအဲ့လိုမျိုးအကူအညီတွေအများကြီးပေးလိုက်တာရှိတယ်ပက်ကေ့ချ်တွေပေါ့နော်ဒေါ်ဆန်းစုကြည်တမရဦးထင်းကျော်ရဲ့ဒီအိန္ဒိယခီးစဉ်မှာရောအခုလိုမျိုးဒီသဘောတူညီချက်နှစ်နိုင်ငံသဘောတူညီချက်စာချုပ်တွေချုပ်တာအပြင်အိန္ဒိယဘက်ကအကူအညီအိန္ဒိယအစိုးရကနေပြီးတော့အကူအညီပေးနိုင်တဲ့အလားအလာတွေများရှိပါသလားဟောပေါ့နော်နှစ်နိုင်ငံကလူနေကြတယ်ဆိုတဲ့အနေအထားပြီးတော့တရုတ်ကအိန္ဒိယနိုင်ငံ ံကလည်းငါလည်းအညမခံဘူးဆိုတဲ့ပုံစံမျိုးများဖြစ်လာနိုင်သလား
ဟုတ်ကဲ့ခင်ဗျအဲဒီအလန့်တမဟိုစိတ်မစားစရာကောင်းတဲ့မေခွန်းဖြစ်တယ်ခင်ဗျဒီတမရဦးထညော့ခီးစဉ်ပြီးအောက်တိုဘာမှာတော့အောင်ဆန်းစုကြည်အိန္ဒိယကိုလာမယ်ဆိုတဲ့သတင်းကိုခုခေတ်ကအိန္ဒိယကရေးနေကြပါပြီအဲ့တော့ဒီနေ့အပြင်တမစိတ်ဝင်စားကြတဲ့ခီးစဉ်တစ်ခုလည်းဖြစ်တယ်နောက်ကခုနတရုတ်ကလည်းဟိုအားကြမခံတော့မဟုတ်ဘူးသူကအရှိကန်ဒီပြောင်းကျူးသားတယ်ခုနဟိုဟိုကိုဇော်ဝင်လိုက်ဆွနေသလိုပေါ့လေပမာနိုင်ငံကတနည်းအားဖြင့်ပြောင်းရိုက်တဲ့နေ့စဉ်ကလည်းဖြစ်နေတယ်ဒါပေမဲ့လို့ကျွန်တော်တို့ဘဝဟာပမာနိုင်ငံရဲ့ဘဝဟာဟလာနေ့စဉ်ကလေးဟိုဟလာပတ်သက်ရှိတဲ့ဟိုဟိုမုတ်ဆိုးကိုတတိလက်အတာမဟုတ်ဘဲနဲ့ကျွန်တော်ဟာထိုက်တန်တဲ့အဲ့ဒါဖူးစာဘက်လူပေါ့နော်ထိုက်တန်တဲ့ဟာမျိုးနဲ့ရအောင်ကျွန်တော်တို့ကျူးစားမယ်အချိန်ဟာအခုဒီမိုကရေစီဆိုရလက်ထက်တနည်းဖြင့်ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ဆိုရလက်ထက်မှာဖြစ်နိုင်လာပြီအဲ့တော့ကတရုတ်ကဘလောက်ဆွဲဆွဲအိန္ဒိယဘလောက်ဆွဲဆွဲတခြားနိုင်ငံတွေကဘလောက်ဆွဲဆွဲကိုယ်နိုင်ငံနဲ့ဂုံနဲ့တူတဲ့ဟလာအဲတွက်ဖက်သူကိုကျွန်တော်တို့ရှာနိုင်တဲ့အနေအထားဖြစ်လာပြီအဲ့တော့ကဦးထင်းကျော်ခီးစဉ်ပြီးလို့ဒေါ်အောင်ဆန်းစုကြည်ခီးစဉ်ဆက်လို့ရှိရင်တကယ်ပဲဟောလေကိုယ်နိုင်ငံရဲ့ဂုံနဲ့ထိုက်တန်တဲ့အိန္ဒိယနိုင်ငံကဆွဲဆောင်မှုတွေကိုလက်တွေ့ကြကြဆွဲဆောင်နိုင်လိမ့်မယ်လို့ယူဆတယ်။လက်ရှိ BJP အစိုးရကလည်းပဲအစိုးရနဲ့ BJP ကိုထောက်ခံတဲ့သူအိန္ဒိယနိုင်ငံသားတွေဟာစီးပွားရေးကုန်သွယ်ရေးကိုအမှန်တမ်းလှုပ်ချင်တဲ့အုပ်စုဖြစ်တယ်။သူကအိုးစစ်စွာလက်ထက်ကလေးအပေါ်မှာပြီးမှလာပြီးတော့အလုပ်လုပ်နေကြတဲ့အိန္ဒိယနိုင်ငံကုန်သွယ်ရေးဆိုရင် BJP နဲ့ RSS ကလူတွေများတယ်။တင်ရမယ့်သူတို့ကပဲအစိုးရတက်တဲ့ကုန်သွယ်ရင်းနဲ့အခုတော့ NLD တို့အစိုးရဟလာပုံလေးမြင်သာမှုနဲ့ဟလာခြားစားမှုလက်ဆံမှုတက်နိုင်ဆုံးထိမ့်ပဲဆိုရလက်ထက်မှာသူတို့ကပိုပျော်ကြလိမ့်မယ်မြည်ဆပါတယ်။ဒါကြောင့်သမဏခီးစဉ်ရောဒေါ်အောင်ဆန်းစည်ရောခီးစဉ်ကနေပြီးတော့တကယ်နှစ်နိုင်ငံအကျိုးရှိတဲ့ကုံသွယ်မှုရင်းနှီးမြှုပ်နှံမှုနဲ့ပြန်လာနှစ်နိုင်ငံဆက်ဆံရေးတွေပိုပြီးတော့ထူထောင်နိုင်မယ်လို့ကျွန်တော်တို့အကောင်းကိုမျှော်လင့်ထားပါတယ်
။ဟုတ်ကဲ့ဒေါက်တာတင့်စီကျေးဇူးများတင်ပါတယ်ခင်ဗျာ
။ကောင်းပါပြီခင်ဗျာ။